လာသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်အဖြစ်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့မစ္စတာကင်ဒါနာဟာမြန်မာနိုင်ငံကိုနောက်ဆုံးအကြိမ်ရောက်ရှိလာတဲ့သူ့ရဲ့ခရီးစဉ်အဆုံးသတ်တဲ့နေ့ရန်ကုန်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ရန်ကုန်လေစိတ်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသွားရောက်ပြီးတော့သတင်းယူထားတဲ့ရန်ကုန် VOA ရုံးခွဲကဝိုင်းတော်သားကိုသားညုံကိုဆက်သွယ်မေးမြန်းကြည့်ပါမယ်ရှင်။
ဟုတ်ကဲ့ကိုသားညုံရေဒီနေ့မစ္စတာကင်ဒါနာကရန်ကုန်လေစိတ်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တယ်ဆိုတော့အဓိကကသူဘယ်လိုအကြောင်းအရာတွေကိုအလေးပေးပြီးတော့ပြောဆိုသွားပါလဲရှင
်ဟုတ်ကဲ့မဆုမွေအခုဒီကနေ့မစ္စတာကင်ဒါနာပြောသွားတဲ့အကြောင်းအရာတွေကတော့မြန်မာနိုင်ငံလူခွေနဲ့ပတ်သက်လို့အကြောင်းအရာတွေတော်များစုံလာတွေ့ရပါတယ်ဒါပေမဲ့သူတော်တော်လေးလေးနဲ့ထားပြီးပြောသွားတဲ့အထင်မှာတော့ဒီရခိုင်ပြည်နယ်ကိစ္စပါတယ်နောက်ဒီကချင်ပြည်နယ်ကိစ္စနဲ့ဒီအပြစ်ခက်ရစေးကိစ္စတွေပါတယ်လို့ပဲလူခွေနဲ့ပတ်သက်လို့ပေါ့နော်ဒီယဉ်ကျေးမှုမြန်မာနိုင်ငံမှာထွန်းကားဖို့ဆိုတဲ့ကိစ္စတွေပြောသွားတယ်ဥမာရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့ဆိုရင်တော့မကြာသေးခင်တုန်းကဒူချီရာတန်မှာဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူအလေးနဲ့အခုလိုပြောသွားပါတယ
် If the president recently established investigation commission on Duterte Tan fails to carry out an investigation that meets international standards
ခုကြားလို့ပါပဲသူပြောသွားတဲ့အထက်မှာဒီသမ္မတကနေပြီးတော့ဖွဲ့စည်းပေးလိုက်တဲ့ဒီစုံစမ်းရေးကော်မရှင်လိုဟာမျိုးနောက်တစ်ခုကဒီမြန်မာနိုင်ငံလူခွင့်ရေးကော်မရှင်လိုစုံစမ်းရေးဝင်တဲ့ဟာမျိုးပြည်တွင်းမှာလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဒီလွတ်လပ်မှုနောက်တစ်ခုကတရားမျှတမှုရှိမရှိဆိုတာတော်တော်လေးကိုမေးခွန်းထုတ်ထားပါတယ်။တကယ်တမ်းဒီစုံစမ်းရေးကော်မရှင်တွေဟာဆိုလို့ရှိရင်တဲ့သူပြောတာကဒီနိုင်ငံတကာစံနှုန်းစံထားနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတော့ဝေဖန်သွားတာတွေ့ရပါတယ်။အဲ့ဒီအတွက်ကြောင့်လည်းသူ့အနေနဲ့ဒီလူခွင့်ရေးကောင်စီကိုတင်ပြပြီးတော့ဒီလူခွင့်ရေးကောင်စီအနေနဲ့မြန်မာစုရနဲ့တွဲပြီးတော့ဒီဒူချီရန်တန်ကိစ္စကိုဒီနေ့ကစုံစမ်းစစ်ဆေးမှုလုပ်ဖို့တိုက်တွန်းသွားမယ်ဆိုပြီးတော့ထောက်ပြသွားပါတယ်။နောက်ရခိုင်ကိစ္စနဲ့ပတ်သက်လို့ပဲသူပြောသွားတာကရခိုင်ပြည်နယ်ကိစ္စဟာဒီပြည်ရေးကိစ္စမဟုတ်ဘူးဒေသတွင်းကိစ္စမဟုတ်ဘူးနဲ့ပတ်ဝန်းကျင်ဒေသတစ်ခုလုံးကိုပါရိုက်ခတ်တဲ့အခြေအနေဖြစ်နေရဆိုပြီးတော့ဥမာဆိုရင်ဒီမလေးရှားမှာဖြစ်သွားခဲ့တဲ့ကိစ္စကိုပါသူကထောက်ပြပြောသွားတာရှိပါတယ်။နောက်တစ်ချိန်တည်းမှာပဲသူကရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေဒီမိုဆင်ဆန့်ကျင်ရေးအမုန်းတရားတွေပြန်ပွားနေတယ်ပြောဆိုနေကြတဲ့ကိစ္စတွေနဲ့ပတ်သက်လို့သူထောက်ပြသွားတာကတော့ရခိုင်ပြည်နယ်မှာရှိနေရခိုင်လူမျိုးတွေရဲ့ခံစားချက်တွေပြောဆိုတင်တယ်ဒါ ው လည်းသိဖို့လိုတယ်ကြားနားထောင်ဖို့လိုပါတယ်ဒါတစ်ဖက်မှာဒီအခြေအနေတွေကိုဒီနိုင်ငံရေးရအမျက်ထုတ်တာလှုပ်ဆော်တာတွေသူတွေ့နေရတယ်အဲ့ရနေပြီးတော့အခုအဖြစ်ပြက်တဲ့အခြေအနေကရခိုင်ပြည်နယ်ကိုပါကြော်လွန်ပြီးတော့တခြားနေရာတွေကိုပါရောက်လာပြီးဆိုပြီးတော့သူကထောက်ပြသွားပါတယ်အဲ့တော့ရခိုင်ပြည်နယ်ထဲမှာဆိုရင်နောက်တစ်ခုသူစိုးနေတာတစ်ခုကဒီကုလသမဂ္ဂနဲ့ INGO နိုင်ငံတကာဆူရမုတ်တဲ့အဖွဲ့အစည်းတွေလုပ်နေရတဲ့လက်ရှိလူသားချင်းစာနာမှုကိစ္စတွေမှာဘယ်လောက်ထိလုံနိုင်မလဲဆိုတာသူ့အနေနဲ့တော်တော်စိုးရိမ်နေလို့ပြောသွားပါတယ်။နောက်ကချင်ပြည်နယ်ကိစ္စကတော့ဒီကချင်ပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုသူတွားခဲ့တဲ့အခါကျတော့ဒုက္ခသည်တွေခံစားနေရတဲ့လူခွင့်ကြီးဒီချိုးဖောက်ခံရမှုတွေကိုသူထောက်ပြပါတယ်။အဲဒီမှာဒီရှမ်းပြည်မြောက်ပိုင်းကချင်ပြည်နယ်တွေမှာဆိုလို့ရှိရင်လူခွေချိုးဖောက်မှုတွေတော်တော်များရှိနေတယ်အဓိကဒီလိမ္မာဆိုင်အားစော်ကားမှုတွေနောက်တစ်ခုကတင်းအတမဖန်ဆီးမှုတွေနောက်တစ်ခုကဒီညှဉ်းပန်းနှိပ်စက်မှုတွေဒါမျိုးတွေဟာဆိုလို့ရှိရင်အစိုးရဘက်ကတော့တစ်ဖက်ကဒီလက်နက်ကိုင်ရဲ့ဖွဲ့စည်းတွေတပုံဖွဲ့စည်းတွေကပါလုံနေတာတွေ့ရတော့ KIO နဲ့တွေ့တဲ့ခါမှာလည်းဒီကိစ္စကိုသူတော်တော်လေးပြောခဲ့လို့ပြောပါတယ်တစ်ဖက်မှာဒီကိစ္စတွေပြည်လဲဖို့ဆိုလို့ရှိရင်လက်ရှိအပြစ်ခက်ရစေးကြီးကိုအောင်မြင်လို့ဖို့လိုရလို့ပြောပါတယ်အဲ့တော့ KIO ဘက်ကလည်းသူ့ကိုဆွနေတာတော့အပြစ်ခက်ရစေးကြီးအောင်မြင်အောင်လုပ်ဖို့ဆိုလို့ရှိရင်တော့သူတို့တစ်ဖက်မှာဒီနိုင်ငံရေးဆွနေမှုတွေရှိလာမယ်ဆိုရအောင်မကန်ချက်အစိုးရဘက်ကပြဖို့လိုရဆိုပြီးတော့ထောက်ပြပါတယ်အဲ့တော့သူမြင်တဲ့ချက်ကတော့ဒီအပြစ်ခက်ရစေးကြီးနဲ့ပတ်သက်လို့ပြစ်ခက်ရစေးကြီးမှာစောင့်ကြည့်ရေးစနစ်တွေအားနေတဲ့ခါကျတော့ပြစ်ခက်ရစေးကြီးလောက်ကြရတယ်ကပြောတယ်အပြန်အလှန်ပြစ်ခတ်မှုတွေပြင်းပြင်းဖြစ်နေတဲ့အခြေအနေကိုသူထောက်ပြသွားတယ်အဲ့တော့မြန်မာနိုင်ငံကဟုတ်တောင်းနေတဲ့အတွင်ကူပြောင်းရေးမှာဒီငြိမ်းချမ်းရေးရဖို့ဆိုတဲ့ကိစ္စအတော်လေးကိုဒီ challenging single ချက်ပြဿနာတရားဖြစ်တယ်ဆိုသူထောက်ပြသွားတယ်နောက်ချက်ကတော့ဒီဖွဲ့စည်းပုံပြင်ဆင်နေတဲ့ပတ်သက်လို့ပေါ့ဒါဟာဒီပြန်လည်တင်မြင့်ရေးအတွက်လက်ရှိကာလမှာတော်လေးအရေးကြီးတယ်ဆိုတာကိုလည်းထောက်ပြသွားတာတွေ့ရပါတယ
်ဟုတ်ကဲ့ပါရှင်အဲ့တော့ Mr. Quintana ကသူကအင်းစိန်အချင်းတောင်ကိုလည်းသူ့ရဲ့ခီးစဉ်ထဲမှာတွားရောက်လေ့လာခဲ့တယ်ဆိုတော့အခုအာဏာပိုင်နေဘက်ကနေနိုင်ငံရေးအချင်းသားတွေအလုံးနီးပါးပြန်လွှတ်ပေးလိုက်ပြီလို့ပြောတယ်ဆိုတော့နိုင်ငံရေးအချင်းသားကိစ္စနဲ့ပတ်သက်လို့ရောသူဘာများပြောခဲ့တာရှိပါလဲရှင
် Mr. Quintana ကသူ့ရဲ့တက်တန်းကာလအတွင်းအခုမြန်မာနိုင်ငံမှာပြောင်းလဲကာလအတွင်းမှာထူးခြားတဲ့အပြောင်းလဲတွေခုနသူ့အနေနဲ့အတိအမှတ်ပြုပြီးတော့ပြောရမယ်အပြောင်းလဲတွေဆိုလို့ရှိရင်နိုင်ငံရေးအချင်းသားတွေလွှတ်ပေးလိုက်တာကိုသူအလေးနဲ့ထားပါတယ်ဒါပေမဲ့လည်းနိုင်ငံရေးအချင်းသားအချို့ကျင်းတော်နေတဲ့မှာကြံနေစီရဲ့ဆိုတော့သူထောက်ပြပါတယ်။ဥပမာဆိုရင်သူအင်းစိတ်ထောင်ကိုတွားတယ်။အကျဉ်းသား၄ဦးနဲ့လည်းတွေ့ခဲ့ပါတယ်။နောက်တစ်ခုကမကြသိငယ်ကဖန်ခံရတဲ့ဒီ Unity သတင်းစာတိုက်ကသတင်းတောက်တီနဲ့သူတွေ့ဖို့ကြိုးစားတယ်။ဒါပေမဲ့သူထောင်ပြောင်းလို့သူမတွေ့ရဘူးပြောပါတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ဒီနိုင်ငံကြီးအကျဉ်းသားစီစီကော်မတီကဦးစိုးသိန်းနဲ့သူတွေ့တယ်လို့သိရပါတယ်။တွေ့တဲ့အခါမှာဒီကိစ္စနဲ့ပြောတဲ့အခါမှာမြန်မာအာဏာပိုင်တွေဘက်ကလည်းဒီနိုင်ငံကြီးအကျဉ်းသားစီစီမှုတွေသူတို့ဆက်လုပ်သွားမယ်၊လွှတ်ပေးစရာရှိတာလွှတ်ပေးသွားမယ်ဆိုတော့သူအနေနဲ့အားရမိတယ်လို့ပြောပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ကိစ္စနဲ့ဖန်ခံထားတဲ့ဒေါက်တာထွန်းအောင်မော် ကတော့ဒီ INGO နိုင်ငံတကာအစိုးရမှုတဲ့ဖွဲ့စည်းကပုဂ္ဂိုလ်3ဦးဟာဒီနိုင်ငံကြီးနာဆင်းနေမှာမပါဘူးဆိုတာသူသိတော့အဲ့တော့ဒီလူတွေကိုပြန်စွတ်ပြီးဖို့ဆိုတဲ့ကိစ္စကိုလည်းသူအနေနဲ့တောင်းဆိုထားတယ်လို့သိရပါတယ
်ဟုတ်ကဲ့ Mr. Quintana ကအခုက तू ကတက်တန်းကုန်တော့မယ်အချိန်မှ तू ပြန်သွားတော့မှာပေါ့နော်ဆိုတော့သူ့ရဲ့တာဝန်ထမ်းဆောင်ခဲ့တဲ့တက်တန်းအတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူခွင့်ရေးတိုးတက်မှုတွေနောက်ဆုတ်ယုတ်မှုတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကဘာများသုံးသက်ချက်ပေးသွားတာရှိပါလဲရှင
် तू6နှစ်တာဝန်ယူခဲ့တဲ့ကာလအတွင်းပေါ့နော်အထူးဖြစ်မြန်မာနိုင်ငံမှာဒီအပြောင်းလဲလုပ်ခဲ့တဲ့ဒီ2နှစ်ကျော်3နှစ်ကာလအတွင်းမှာဒီထူးခြားတဲ့တူးတက်မှုတွေတော်များများရှိခဲ့တာကိုဆိုတော့သူအသိမှတ်ပြုပါတယ်ခုနကကျွန်တော်ပြောလို့နိုင်ငံကြီးကျန်းသားရေးလွှတ်ပေးတဲ့ကိစ္စတွေနောက်တစ်ခုကတစုံတရာနိုင်ငံကြီးအရာလွတ်လပ်ခွင့်တွေပြီးလိုက်တာတွေနော်လူလက်ဆောင်ထုတ်ဖို့ပြောဆိုခွင့်တွေပြီးလိုက်တာတွေဒါတွေရှိတယ်လို့ပြောပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲလက်ရှိမြန်မာနိုင်ငံသွားနေတဲ့တွင်ကူပြောင်းရေးမှာအကဲဆန့်ချက်အတိကတော့ဒီလူခွေနဲ့ပတ်သက်လို့ကိစ္စပါတစ်ဖက်မှာဖယ်ထားလို့မရဘူးပေါ့နိုင်ငံကြီးကတူးတက်မှုပဲဖြစ်ဖြစ်စီးပွားရေးကတူးတက်မှုပဲဖြစ်ဖြစ်လူခွေကိစ္စကိုအလေးနဲ့ထားဖို့ဆိုတဲ့ကိစ္စကိုသူတော်လေးထောက်ပြသွားပါတယ်ဥပမာဆိုလို့ရှိရင်တီလဝါကိစ္စဆိုလို့ရှိရင်ဒီဖုံရွေးကိစ္စလုပ်ပြီးမယ်တစ်ဖက်မှာလေသိန်းရသိန်းတွေလုပ်တဲ့ခါမှာဒါဒုခွေဆူရှုံမှုတွေဖြစ်တယ်လူခွေကိစ္စကိုအလေးနဲ့ထားမှဒီကိစ္စကတဲ့ကူပြောင်းကြီးကချောမုံနဲ့ဖြစ်နိုင်မယ်ဆိုတော့သူထောက်ပြပါတယ်။နောက်တစ်ချိန်ထဲမှာပဲသူပြောတာကရဲတပ်ဖွဲ့ဝင်တွေနောက်တစ်ခုကတရားရေးဆိုင်ရာကိစ္စတွေမှာအားနိုင်ချက်တွေတော်များများရှိသေးတယ်။သူပြောတာသူကိုယ်တိုင်ကဒီရန်ကုန်တိုင်းရဲတပ်ဖွဲ့ကရဲစခန်းတစ်ခုမှာဖမ်းဆီးခံရပြီးတော့နှိမ့်ဆက်နှင်းပန်းခံခဲ့ရလို့တည်ဆုံသွားတဲ့မိသားစုနဲ့သူတွေ့ခဲ့ပါတယ်။အဲ့တော့လက်ရှိအချိန်အထိကိုဒီတရားရေးစနစ်တွေနဲ့ရဲဌာနတွေမှာနှင်းပန်းနှိမ့်ဆက်မှုတွေနောက်တစ်ခုကမမျှတမှုတွေရှိနေတုံးပဲဒါတွေကတရားဥပဒေစိုးမိုးအတွက်အတော်ကြီးအန္တရာယ်ရှိနေတုံးပဲဆိုတော့သူထောက်ပြသွားပါတယ
်။ဟုတ်ကဲ့ပါရှင်။ဒါကတော့ဒီလေစိတ်ကိုကိုယ်တိုင်တွားရောက်ပြီးတော့သတင်းယူထားတဲ့ရန်ကုန်ဗီအိုရုံးခွဲကဝိုင်းတော်သားကိုသားညူဦးကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။